တရုတ်ကာကွယ်ဝင်ကြီးဟောင်းနှစ်ဦးဖြစ်တဲ့လီရှန်ဖူးနဲ့ဝေဖန်ဟီတို့ကိုလက်ဝေးလက်ယူမှုအကျင့်ပြတ်ချစားမှုနဲ့တရုတ်ကွန်မြူနစ်ပါတီကလည်းထုတ်ပေါ်ထားပါတယ်လီရှန်ဖူးဟာပါတီဗဟိုကော်မတီနဲ့ဗဟိုစစ်ကော်မရှင်ရဲ့ယုံကြည်မှုကိုတစ္ဆာဖောက်ပြီးသူ့ရဲ့မူလတာဝန်ပြတ်ကွက်ခဲ့တယ်လို့ပါတီအတွက်ရောအမျိုးသားကာကွယ်ဆိုင်ရာမှာပါကြီးမားတဲ့ထိခိုက်မှုကိုဖြစ်စေတယ်လို့တရုတ်အစိုးရစင်ဝါသတင်းမှာဖော်ပြပါတယ်ပါတီဗဟိုကစစ်ကော်မရှင်ရဲ့စီကံထိန်သိမ်းရေးနဲ့ကြီးကြပ်ရေးအဖွဲ့ဦးဆောင်တဲ့ဒီစုံစမ်းမှုတွေအရလီဟာသူ့နဲ့တခြားသူတွေရဲ့ကိုကြိုးစီးပွားအတွက်လှုံ့ဆော်ခဲ့ပြီးသူထမ်းဆောင်ရမယ်နိုင်ငံရေးတာဝန်တွေမကြေပြန်ဘူးလို့ဖော်ပြပါတယ်ဒါပြန်ဒီဟာငွေပမာဏအတော်များများကိုလိုက်ယူခဲ့တယ်ပြန်တခြားသူတွေကိုပါလက်ထိုးခဲ့တယ်လို့တန်ကြန်ရှိကြောင်းလည်းဖော်ပြပါဗျ။မနေ့ကဩဂုတ်လတည်းမှာလီကိုစုံစမ်းစစ်ဆေးမှုစတင်ခဲ့တာဖြစ်ပြီးအခုမှသူ့ပေါ်ဘာကြောင့်စုံစမ်းစစ်ဆေးရတယ်ဆိုတာကိုပထမဆုံးချိန်ဖြစ်တဲ့ဆင်ဝါသတင်းမှာအတိအကျတည်ဝင်တည်ပြခဲ့တာဖြစ်ပါတယ်။မနေ့ကလီကိုလူမြင်ကွင်းမှာမတွေ့ရဘဲပျောက်သွားပြီးနှစ်လလောက်ကြာအောက်တိုဘာမှာတော့ရာထူးကနေအဖယ်ရှားခံရပြီးဒီဇင်ဘာမှာရေတပ်ဗိုလ်ချုပ်ကြီးဒေါန်ဂျွန်ကိုသူ့နေရာမှာအစာထိုးပြီးခန့်ခဲ့တာဖြစ်ပါတယ်။သူ့ရင်ကာကွယ်ဝင်ကြီးဟောင်းဝေဖန်ဟီကလည်းမနှစ်ကမတ်လကက်ဘိနက်ဝင်ကြီးများအပြောင်းလဲမှာသူ့နေရာလူစားထိုးခံရပြီးတဲ့နောက်မှာလူမြင်ကွင်းကနေအတော်ကြာအောင်ပြောက်ကွယ်သွားတာဖြစ်ပါတယ်။